တော်ရရှင်များရှင်အခုဆိုရင်တော့21ရာစုပင်လုံညီလာခံကျင်းပလာခဲ့တာ၄ရက်မြောက်နေ့ဖြစ်လာပြီးဖြစ်ပါတယ်။21ရာစုပင်လုံညီလာခံတစ်ခုလုံးဂန္ဓာဘောင်းဆောင်ကနေအစုအဖွဲ့တွေအလိုက်ခေါင်းစဉ်အသီးသီးကနေဆွေးနွေးနေကြချိန်မှာပဲသဘောတူညီချက်တွေရှိသလိုဆက်ပြီးတော့ညှိနှိုင်းရအောင်မဲ့အခြေအနေတွေရှိနေပေမဲ့အဖြေရလက်ကောင်းတွေထွက်လာနိုင်မှုကတော့မျှော်လင့်တယ်လို့ညီလာခံကိုတက်ရောက်နေတဲ့ပါဝင်သစ်ပါဝင်ထိုက်သူတဦးကပြောပါတယ်။21ရာစုပင်လုံညီလာခံအပေါ်မှာခြုံငုံသုံးသပ်ထားတဲ့အခြေအနေဆက်ပြီးတင်ပြပေးပါမယ်ရှင်။နေပြည်တော်မှာဇူလိုင်လ17ရက်နေ့ကစတင်ကျင်းပခဲ့တဲ့21ရာစုပင်လုံပြည်တော်စုငိမ့်ညာရေးညီလာခံတတိယကြိမ်ဆွေးနွေးပွဲကိုတော့ဇူလိုင်လ16ရက်နေ့အထိကျင်းပသွားကြမှာဖြစ်ပါတယ်။ညီလာခံအတွင်းမှာတော့တိုင်းရင်းသားတွေဘက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေကိုအဓိကထားဆွေးနွေးကျင်းကြသလိုအစိုးရဘက်ကလည်းပြည်တော်စုဘက်ကခွဲမထွက်ရေးမူကိုလက်ကင်ထားသလိုစည်းဝေးပွဲတွေမှာအခြေတင်ဆွေးနွေးနိုင်ရေးအခြေအနေဖြစ်နေတာကိုတော့ညီလာခံမှာပါဝင်သင့်ပါဝင်ထိုက်သူများအနေနဲ့တက်ရောက်နေတဲ့မြမမဟာဗျူဟာနဲ့မူဝါဒလေးလာရေးInstitute ISP မြန်မာကဥအောင်သူငိမ့်ကအခုလိုပြောပြပါတယ
်ရေးကြည့်တဲ့ပြဿနာတွေဆွေးနွေးဖို့အများကြီးကြံနေရကြအထူးသဖြင့်တော့တိုင်းရင်းသားတွေဘက်ကကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့เนาะပြည်နယ်တွေမှာဖွဲ့စည်းပုံအခြေခံဥပဒေရေးဖို့ကိစ္စမျိုးတွေတို့နောက်တစ်ခါအစိုးရဘက်ကလည်းလိုလားတာကကွဲမထွက်ရေးကိစ္စတို့စသဖြင့်ပေါ့ဒါကြီးကဆွေးနွေးဖို့မဖြစ်နိုင်သေးတော့နောက်ဆုတ်ထားတဲ့သဘောပေါ့နော်ဒီညီလာခံကလည်းတစ်နှစ်ကျော်ကြာလာပြီဆိုတော့ဘာဖြစ်ဖြစ်ပေါ့အခုကကြံဆွေးနွေးနိုင်တာဟိုကဒါခြေလှမ်းအစပေါ့ဟိုတောင်းတယ်လို့ပဲဆိုရပါလိမ့်မယ်သဘောတူတဲ့ဟာတွေလည်းရှိပါတယ်တချို့ဆက်ပြီးတော့ပြည်အောင်မဲ့ဟာတွေလည်းရှိပါတယ်။ဒါအဲ့ဒါတော့နှစ်ဖန် UPDGC ပေါ့နော်။သူတို့ဒီအဓိကဥဆောင်တဲ့ဟိုအခွင့်အစည်းအဝေးမှာဒါတွေဒီကြေညာတွေဆက်ပြီးတော့ဆွေးနွေးကြမယ်လို့ထင်ပါတယ်။
နောက်21ရာစုပင်လုံညီလာခံတစ်ခုလုံးကဏ္ဍပေါင်းစုံကနေအစုအဖွဲ့လိုက်ခေါင်းစဉ်အသီးသီးကနေဆွေးနွေးနိုင်ခဲ့ကြတဲ့အနေအထားကိုတော့ဥအောင်သူငိမ့်ကအခုလိုသုံးသပ်ပါတယ်
။ကိုယ်စလဲရတော့တက်တက်ကြွကြွဆွေးနွေးကြပါတယ်။အဲ့တော့ဒီနေ့ကတော့ကျွန်တော်တို့စရုပ်ချနေပေါ့နော်။ဒါအဲ့ဒါကကျတော့ကိုယ်အစုအဖွဲ့လိုက်ပေါ့။ကျွန်တော်တို့ကကျတော့နိုင်ငံရေးပါတီအစုအဖွဲ့ဆိုတော့နိုင်ငံရေးကဏ္ဍမှာတော့အထူးသဖြင့်တော့ကျားမဒီဂျန်တူရေးပေါ့နော်ဆိုတော့ဒီကိစ္စကိုအဓိကဆွေးနွေးပါတယ်ဆိုတော့စီးပွားရေးကဏ္ဍမှာတော့ဒီပြည်နယ်တိုင်းနဲ့အောက်ခြေဆိုးရတွေကိုဒီစီးပွားရေးစီမံကိန်းရေးဆွဲခွင့်တွေပို့ပြုပေးဖို့ပေါ့နော်ဆိုတော့ဒီကိစ္စမျိုးဆွေးနွေးပါတယ်လူမှုရေးကဏ္ဍမှာတော့အထူးသဖြင့်တော့ဒီပညာရေးမှာဆိုရင်လည်း inclusive education ပေါ့အားလုံးခံစားနိုင်တဲ့ပညာရေးမျိုးနောက်တစ်ခါမူရစေဝါနဲ့ပတ်သက်တဲ့ဟိုပြဿနာမျိုးစသဖြင့်ဆွေးနွေးတာတော့များပါတယ်ဒီလုံခြုံရေးကဏ္ဍနဲ့ပတ်သက်ရင်တော့ဟိုဘာမှတော့ရလတ်ထွက်လာဖို့တော့မရှိဘူးပေါ့နော်ဆိုတော့မြေယာကဏ္ဍမှာလည်းဆွေးနွေးရပါတယ်အထူးသဖြင့်တော့ဒီလယ်မြေကိစ္စတွေပေါ့နော်ဆိုတော့ဒါနဲ့ပတ်သက်လို့ဒီ Federal ပြည်ထောင်စုမှာဘယ်လိုဖြစ်တင်တယ်လဲဆိုတဲ့ဟာတွေပါ
မနေ့ပြန်ဇူလိုင်လ15ရက်နေ့မှာတော့ကဏ္ဍအလိုက်ဆွေးနွေးမှုတွေကိုခေတ္တရန်သားမှာဖြစ်ပေမဲ့လို့ UPDJC အဖွဲ့တွေဘက်ကတော့ညီလာခံကနေဆုံးဖြတ်ချက်တွေသဘောတူညီမှုရနိုင်ရေးဆက်လက်ဆွေးနွေးကြမှာဖြစ်တယ်လို့ဦးအောင်သူငိမ့်ကပြောပါတယ
်ဟုတ်ကဲ့ကျန်တဲ့သူတွေနားပါတယ်ဒီ UPDJC အဖွဲ့ဝင်တွေနဲ့အတွင်းမှုအဖွဲ့ဝင်တွေတော့သူတို့အစည်းအဝေးရှိကြပါတယ်ဟုတ်ကဲ့ UPDJC ပြီးသွားလို့ရှိရင်သူတို့ညီလာခံပိတ်ပွဲပဲရှိတော့တယ်ကြည့်မိကောကတော့သူပြောတာပေါ့နော်2020မတိုင်ခင်မှာတော့နောက်ထပ်ညီလာခံ3ခုဆက်ကျင်းပသွားမယ်လို့တော့သူပြောတာပေါ့
ဒီညီလာခံကိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတအပါအဝင်အစိုးရလွှတ်တော်ကအကြီးအကဲတွေတက်မတော်နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားကိုယ်စားလှယ်တွေအရက်ဖက်လူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့လေလာသူတွေပါဝင်သစ်ပါဝင်ထိုက်သူတွေအပြင်နိုင်ငံတကာတပ်မတော်တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်နောက်တနိုင်ငံလုံးပြစ်ခတ်တက်ခတ်မှုရဲစဲရေးသဘောတူစာချုပ် FCA ကိုလက်မှတ်မရေးထိုးရသေးတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွန်တဲ့ဖွဲ့ကလည်းလာရောက်လေလာခဲ့ကြပါတယ်ရှင်